Sorazin and Bong, Mingla Nanigima, Sailet, Gita, Shijawa, Ligma, View American, and a town Sashikune, Sademalasa, Doya, Jalabrini, Nanigan, season ago, Mimasanoj, Nani, Chona, Guani, Kunanai, Washington DC, Murogani, Lanumita, Sakun, Saku, Nasang, Aruani, Day, Toluni Babi. Chenonya, we are Mardi, Nanigan, season ago, Down you in the Satamaba.
Chenon Oliva, Tinani Nasia met in the Maro. American ship at Chang, we are pushing it. Florence Hurricane Monet, Apio Dome, Monet Lanyan Shaw, Nitanuri, and Yashia to repeat our air. The cabinet Chateau, Suan in a, the Nitipon, Kaito, Pishin and a, Nilan, Shigan Shigan and a Chow, Nangano Taming and Poku, Tong Sasujiga, Pio Sula Paret, Ilutaya, Yaman and Nanganaka, Tinuro, Matangi Tanit to China Pimava.
Pokebakna. Right out the end now, Gua Lonogo, Pansy, Ye Yaraha. Ubre Chu Powder at Rapidello, Dong Sansujiga. ကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားချက်အပေါ်ဘယ်လိုတုံ့ပြန်မှုရှိကြပါသလဲကျွန်တော်တို့ရေးအဲ့နှစ်ထောက်ဆန်ငါတို့ကလုံခဲ့တဲ့သုံးနှစ်ကတနည်းဆိုလို့ရှိရင်တော့အစိုးရမဖြစ်ခင်ကပေါ့ဗျာနော်အဲသူ့ဟိုသူကိုဝါလုံးတို့ရဲ့အမှုလိုက်ရှင်းနေဦးခမောင်စိုးပြောကြားသွားတာပါဒီအကြောင်းမကြခင်သတင်းအပြီးမှာနားဆင်ရမှာဖြစ်တယ်လို့လူကုန်ကူးမှုအစိုးရဆုံးနိုင်ငံစင်းတဲ့မြန်မာနိုင်ငံပါ အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးတိုက်တို့ပြောပြပေးပါဦးဗျာ
။အမေရိကန်ရှေ့ဘက်ခြမ်းကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane Monet ကအားပြော့သွားပြီးမဲ့ကြီးမားတဲ့ရွေစားနဲ့မိုးသက်လေပြင်းတွေကြောင့် Monet လမ်းကြောင်းတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်ကြောင်းမိုးလေဝသပညာရှင်တွေသတိပေးနေပါဗျာ။မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ကဒေသခံတွေအနေနဲ့ Monet အနေကနေတင်းရှောင်မှုနဲ့ကြိုတင်ပြင်ဆင်ဖို့ဒီနေ့မိုးမချုပ်ခင်အထိသာချင်ရကြတော့မှာပါတောင်မြောက်ကရိုလိုင်းနာပြည်နယ်နှစ်ခုကြားနေဆက်ကကန်ယူရန်ဒေသကိုဟာရီကိန်းမုန်တိုင်းဒီညနောက်မိုက်တာမှမဟုတ်မနေ့စောပိုင်းမှာဝင်ရောက်လိမ့်မယ်လို့လည်းအမျိုးသားဟာရီကိန်းဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာကန်ယူရန်ဒေသမှာတောက်ကြံနေကနေစနေနေ့ထိရှိနေမယ်လို့ခန့်မှန်းထားတဲ့အတွက်လည်းပြည်နယ်နှစ်ခုစုံမှာမိုးပြင်းထန်ရွာသွန်းမှုတွေနဲ့တူရေကြီးရေလျှံမှုတွေကြုံရမယ့်အန္တရာယ်ရှိနေပါတယ်။မုန်တိုင်းထွက်ခွာချိန်မှာမိုးကန်ယူရန်ဒေသမှာမိုးအရင်စင်တီမီတာ50ကနေ80လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ100လောက်ထိရှိနိုင်မယ်လို့လည်းခံမှန်းထားတာပါ။ကုန်းတွင်ပိုင်းဝင်ရောက်ချိန်မှာတော့တောင်မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာမိုးအရင်25စင်တီမီတာလောက်ရွာသွန်းနိုင်ပြီးအနီးအနားပြည်နယ်တွေမှာတော့15စင်တီမီတာလောက်ထိရွာသွန်းနိုင်ပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့ရေထူးကြောင့်ကယ်ရိုလိုင်းဒေသတွေမှာ6မီတာလောက်ထိရေတက်လာနိုင်တယ်လို့လည်းခံမှန်းထားတာပါ။ဒီနေ့စောပိုင်းထိတိုင်းတာချက်တွေအရ Florence Hurricane ဟာတနအီကိုအမြင့်ဆုံးလေတိုက်နှုန်း185ကီလိုမီတာရှိနေပြီးမုန်တိုင်းပိုအချက်ကုန်းတွင်ပိုင်းမရောက်ခင်အချိန်ထိဆက်လက်အားကောင်းလိမ့်မယ်လို့လည်းအမျိုးသား Hurricane မုန်တိုင်းဌာနကခံမှန်းထားပါတယ်။
တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခတ်ရာလမ်းကြောင်းပေါ်ကထောင်နဲ့ချီတဲ့ပြည်သူတွေကိုဖိလစ်ပိုင်အာနာပိုင်တို့စပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်9နဲ့အတ္တလန်တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကိုလေတိုက်နှုန်း205ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆုံကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆုံကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြတာပါ။ကန်ယူရန်ဒေသတစ်လျှောက်ကလူတွေကိုဒီကနေ့ကြာသပတေးနေ့မှာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစပြီးပြောင်းရွှေ့ပေးနေပြီးကျောင်းနေတဲ့ရုံးတွေပိတ်ထားဖို့ကိုလည်းအာဏာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခိုက်သွားတာမှာတော့ရေကြီးရေလျှံမှုလျှက်စင်ပြီးပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ဖြန်တောက်ကြနေ့မှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့တဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်မှာဖြစ်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းမန်းခတ်ဖြတ်တန်းတိုက်ခိုက်မှုအတွင်းလူပေါင်း 43.4 သန်းလောက်အပေါ်တက်ရောက်မှုရှိနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်ရှင်။
အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်ကျောင်းဝင်နောက်ဆက်လာခဲ့ရင်ဟန်တန်းနိုင်အောင်အရေးယူတိုက်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုကျောင်းဝင်နောက်ဆက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တံခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမယ်အမိန့်တစ်ချက်ကိုတော့နိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကြေညာပြီးမနေ့ကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။တို့ရွေးကောက်ပွဲတွေကျင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာထုတ်ပြန်လိုက်တဲ့အမိန့်မှာတော့မဲပေးတဲ့စက်ကရီယာတွေမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုယ်စားလောင်းနေဒါမှမဟုတ်နိုင်ငံရေးဖွဲ့စည်းတွေကိုစိုက်ဘာအင်တာနက်ကနေထုတ်ပေါက်တိုက်ခိုက်မှုတွေမှန်မှန်တရင်ဖျက်ချမှုတွေပါဝင်အမေရိကန်ရဲ့ရွေးကောက်ပွဲနဲ့ ဆိုင်တဲ့လုပ်ငန်းတွေအားလုံးကိုအကာအကွယ်ပေးဖို့ထည့်သွင်းထားပါတယ်2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားကကြောင်းဝင်နောက်ဆက်ခဲ့ကြောင်းအမေရိကန်ထောက်လှမ်ရေးအသံဝင်ရဲ့တွေ့ရှိချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကငြင်းဆန်ထားတာကိုအစောပိုင်းမှာသမ္မတထရန့်ကလက်ခံခဲ့ပေမဲ့လည်းအခုကအင်ဂျီရောကရုရှားပေါ်ခတင်းနေဆက်ဆံမှုကျူးစားနေတဲ့အချိန်မှာပဲအမေရိကန်ထုတ်ပြန်ချက်ထွက်ပေါ်လာတာပါအမျိုးသားလူညွှန်ရေးချန်ပီပုတ်ကိုဂျွန်ပေါ်ထန်ကတော့အမေရိကန်ယူကော့ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုပြပကကြောင်းဝင်နောက်ဆက်မှုတွေကနေအကာအကွယ်ပေးဖို့ကြိုးစားတဲ့အစီအစဉ်ဖြစ်ကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်
ကိုလံဘီယာနိုင်ငံရဲ့နောက်ဆုံးလက်ကျန်သဘုံအဖွဲ့ ELN ကပြီးခဲ့တဲ့လတည်းပြန်ပေးဆွဲခဲ့တဲ့လူ6ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ချိုကိုခရိုင်တွင်နိုင်ငံတကာကြက်ချင်ဒီအသင်းဝင်တွေပါဝင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်ထံပြန်ပေးဆွဲခံရသူတွေကိုဒီကနေ့ကြာသပတေးနေ့မှာလွှတ်ပေးတာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်3ဦးစစ်သား1ဦးနဲ့အရဲသားဝန်ထမ်း2ဦးတို့ပါဝင်ပါတယ်။သမ္မတအီဗန်ဒူကေကပြီးခဲ့တဲ့လကရာထူးလက်ခံရယူပြီးတဲ့နောက်မကြာခင်မှာပဲELN သဘုံအဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်ပြီးသဘုံအဖွဲ့အနေနဲ့ပြန်ပေးဆွဲတာတွေအပါအဝင်ယာဆွေးမှုတွေမလုပ်ဖို့ပြန်ပေးဆွဲထားသူအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့တာပါအရှင်သမရယွန်းမန်နျူယယ်ဆန်တိုစ်လက်ထက်ကညှိနှိုင်းခဲ့တဲ့ငင်းချမ်းရေးသဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့လက်ရှိသမရကကတိပြုထားတာပါအရှင်သမရလက်ထက်မှာရခဲ့တဲ့ငင်းချမ်းရေးသဘောတူညီချက်အရအဓိကကျတဲ့ FARC သဘုံအဖွဲ့နဲ့အစိုးရကြားနှစ်ပေါင်း90ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်ခဲ့ပါတယ်အဖွဲ့ဝင်1500ရှိတဲ့သဘောထားတင်းမာတဲ့ ELN အဖွဲ့ကတော့သဘောတူညီချက်ကိုလက်မှတ်ထိုးဖို့ညှင်းဆိုထားတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကြက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကန့်တွဲဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကပြောဆိုလိုက်ပါတယ
် There are of course ways in which we with hindsight might think that the situation could have been handled
ချင်းတွေကိုဒီတဲ့ပိုကောင်းတဲ့နည်းလမ်းတွေနဲ့ကန့်တွဲဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာရှိပေမဲ့ရရှိတည်ငြိမ်ရေးနဲ့ငင်းချမ်းရေးအတွက်ပပေါင်းဆောင်ကနေမျက်မျက်ထားထားစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟာနွိုင်းမြို့ကကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF မှာတောင်ဆန်းစုကြည်ကပြောဆိုလိုက်တာပါတရားဥပဒေစိုးမိုးရေးအားလုံးအတွက်ညီညွတ်ညီမျှဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကင်းစကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS ဆွေရောက်အစုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရတာကရွှေချမိုးစင်းနေပေါ်လူခွင့်ရချူပေါမှုတွေစစောဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွတ်ထားပြီးမြန်မာစိုးရထိတ်တန့်ကောင်းဆောင်ဒေါ်ဆန်းစုကြည်ကလည်းနှုတ်ဆက်နေတယ်ဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်မြန်မာစိုးရကတော့ရွှေချဆိုတဲ့မျိုးကိုတည်ဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွတ်နေတဲ့အထိလူခွင့်ရချူပေါမှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားတာပါဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရချူပေါမှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရပြန်နိုင်အောင်စီစဉ်ဖို့နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားတာဖြစ်ကြောင်းလည်းဒီနေ့ဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုသွားပါတယ်
။မြန်မာစစ်တပ်ကိုနိုင်ငံတကာရာဆွေးမှုခုံရုံးကိုလွှဲပြောင်းပေးဖို့ဗြိတိန်လွှတ်တော်အမှတ်160ရုပ်ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကိုနိုင်ငံတကာရာဆွေးမှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းပေးရေးဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်တို့ကိုတောင်းဆိုထားတဲ့စာမှာတော့နိုင်ငံရေးပါတီပေါင်းစုံကလွှတ်တော်အမှတ်160ထုလက်မှတ်ရေးထိုးထားတာပါဗြိတိန်နိုင်ငံခြားရေးဝန်ကြီးရဲ့နောက်လာတဲ့မြန်မာနိုင်ငံခီးစင်သွားဖို့ရှိနေချိန်မှာပဲအခုလိုတောင်းဆိုရလဲဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆန်ရအချက်လက်ရှာအဖွဲ့ကရိုဟင်ဂျာပြည်ပခါမှာလူမျိုးတုံးတပ်ဖြတ်မှုရည်ရွယ်ချက်ပါတယ်လို့မှတ်ချက်ပေးထားတာကိုထောက်ပြပြီးဒါအဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရဆုံးချိုးဖောက်မှုဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်အမှတ်တရဲ့စာမှာဖော်ပြထားပါတယ်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဗြိတိန်အနေနဲ့အစွမ်းရှိသလောက်ဆောင်ရွက်ရမှာဖြစ်ကြောင်းဒါကြောင့်မြန်မာကိုနိုင်ငံတကာရာဆွေးမှုဆိုင်ရာခုံရုံး ICC ကိုတင်ဖို့အပါအဝင်အချက်လက်ရှာဖွဲ့ရဲ့တိုက်တွန်းချက်တွေအလုံးကိုထောက်ခံပေးဖို့တောင်းဆိုတဲ့အကြောင်းဗြိတိန်လွှတ်တော်အမှတ်160ရုပ်လက်မှတ်ရေးထိုးထားတဲ့စာမှာဖော်ပြပါတယ်ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးပေးဖို့ကုလသမဂ္ဂရဲ့တောင်းဆိုချက် နောက်ကိုပြန်နံကော်မရှင်ရဲ့ရခိုင်ရေးအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလစ်လျူရှုထားပြီးသဘောတူညီချက်တွေအပေါ်မှာလည်းလေးစားမှုမရှိဘူးလို့လွှတ်တော်အမတ်တွေကစွပ်စွဲထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘူးလို့ယတိပြက်ပြောဆိုထားတာပါမြန်မာနိုင်ငံဘက်ကထွက်သွားသူတွေတိုင်းကိုပြန်လက်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ဒုက္ခသည်တွေထာနေပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ပြောဆိုနေကြပါတယ်ရှင်
။ရုရှားနိုင်ငံကကြီးသောစီးရေးလက်ချက်မှုစီစဉ်မှာရုရှားတရုတ်နဲ့မွန်ဂိုလီးယားတပ်ဖွဲ့တွေပူးပေါင်းပါဝင်နေကြပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗော့စတော့ခ်မြို့ကဒီနေ့စီးရေးလက်ချက်မှုကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်လည်းတက်ရောက်ကြည့်ရှုခဲ့တာပါ။စီးရေးလက်ချက်မှုစီစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့တင်းမာမှုတွေကြုံနေရတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကြားစစ်ပတ်ဆိုင်ဆက်ဆံရေးတွေတွန်းမြင့်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်နေရပါတယ်။တရင်တစ်ပတ်ကြာစီးရေးလက်ချက်မှုစီစဉ်ကတော့ဆိုင်ဘေးရှားရှေ့ပြားဒေသအတိတ်နဲ့ပစိဖိတ်သမုဒ္ဒရာဒေသတွေမှာလေ့ကျင့်သွားမှာပါ။စီးရေးလက်ချက်မှုစီစဉ်မှာရုရှားတပ်ဖွဲ့ဝင်3000နီးပါးပါဝင်မှာဖြစ်ပြီးစစ်လေရင်1000တန်ချက်ကကားပေါင်း36000ပြင်တခြားတက်ခတ်ရေးသုံးရင်တွေအများပြားပါဝင်မှာလည်းဖြစ်ပါတယ်။ချီတာဒေသကလေ့ကျင့်စခန်းမှာရုရှားသမ္မတဒီနေ့မင်းငွန်းပြောရမှာတော့တပ်ဖွဲ့ဝင်တွေရဲ့စွမ်းအင်ကြည့်ကြည့်ရတယ်လို့စီးရီးလက်ချက်မှုတွေဟာတခြားနိုင်ငံတခုကိုပြစ်မှတ်ထားတက်ခဲ့ဖို့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားမလာခင်ကတည်းကတရုတ်ပြည်တွင်းမှာအလုပ်လုပ်နေကြတဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေကသွင်းကုန်ကွန်တိုးမြှင့်ကောက်ခံတာကြောင့်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးနေကြတာပါ။အခုတော့အများစုအပေါ်မှာတက်ရောက်မှုရှိနေပြီလို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအသင်းနဲ့ရှန်ဟိုင်းအမေရိကန်ကုန်သည်ကြီးများအသင်းတို့ရဲ့ပူရဲစစ်တမ်းတစ်ကဖော်ပြလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ရဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်ကနအူးအခွင့်အရေးတွန်းမြင့်ကောက်ခံလိုက်တာကြောင့်စီးပွားရေးအပေါ်မှာဆိုးကျိုးတွေတက်ရောက်နေတယ်လို့ပြောသူက60ရာခိုင်နှုန်းကျော်ရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနယ်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီဒီယိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့ထဲမှာပဲတဲ့နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြကြင်ပါတယ် Writers သတင်းတောက်တွေကိုဖန်ဆီးအေးအေးယူတာဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့အတွက်အေးအေးယူတာသာဖြစ်ပြီးသတင်းတောက်တွေဖြစ်တဲ့အတွက်အဖမ်းခံရတာမျိုးမဟုတ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးကVNN နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမှတ်ချက်ပေးပြောဆိုသွားပါတယ်။သတင်းတော်တွေရဲ့အကျိုးဆောင်ရှိနေကတော့ဒီပြောဆိုချက်ဟာဒေါန်ဆန်းစုကြည်ရဲ့အရင်ကပြောဆိုခဲ့ဘူးတဲ့ရည်တည်ချက်တွေနဲ့ကွဲလွဲနေပြီလို့ဝေဖန်လိုက်ပါတယ်။ VOA သတင်းတော်မမေခါကစူးစီးတင်ပြထားပါတယ်
။နိုင်ငံတော်လွှတ်ဝတ်ချက်အဥပဒေနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်လို့မြမအစိုးရပေါ်ပြည်ရင်းပြည်ပကဝေဖန်ပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့မှတ်ချက်စကားထွက်ပေါ်လာခဲ့တာပါဒီကနေ့ BNN နိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်ဆွေးနွေးပွဲမှာတောင်ဆန်းစုကြည်က
Well I think what I want to know is whether they feel that there has been a miscarriage of justice the case has been held in open court and all the hearings have been open to everybody who wish
တရားရေးစနစ်ရဲ့မတော်မတရားလုပ်တာတွေကိုခံရတယ်ဆိုပြီးသူတို့တကယ်ပဲမြင်နေသလားကျွန်မသိချင်ပါ रे အမှုကိုအများပြည်သူရှေ့မှောက်ကြားနာခဲ့တာပါကြားနာပွဲတိုင်းမှာလာရောက်နားထောင်ခြင်းနဲ့ဒုတိုင်းနားထောင်ခွင့်ပေးခဲ့ပါ रे ဒီတရားစီရင်ရေးဟာမှားရင်းနေမတရားဘူးလို့မြင်တဲ့ဒုတိုင်းဒီကိစ္စကိုထောက်ပြပါလို့ကျွန်မပြောဆိုချင်ပါ रे တရားရုံးရဲ့စီရင်ချက်အချင်းချုပ်ကိုလူတော်တော်များများတကယ်တမ်းဖတ်ရလားလို့သိချင်ပါ रे ဆိုပြီးဒေါန်ဆန်းစုကြည်ကမေးခွန်းထုတ်သွားခဲ့ပါ रे
It's not a matter of they were not jailed because they were journalists. They were jailed because the court has well.
သူတို့ဟာတည်င်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ပါဘူး။သူတို့ဟာနိုင်ငံတော်လွှတ်ချက်အဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ကျမတို့ကတရားဥပဒေစိုးမိုးရေးကိုယုံပါတယ်။သူတို့ဘက်ကအယူခံဝင်ခွင့်လည်းရှိပါတယ်။ဒီတရားစီရင်ရေးဟာဘာကြောင့်မှားတယ်ဆိုတာပြောပြနိုင်ပါတယ်။မှားတယ်လို့မြင်ရင်လည်းထောက်ပြနိုင်ပါတယ်။လူခွင့်ရေးအဖွဲ့ရင်းနဲ့တည်င်းလွတ်လပ်ခွင့်အတွက်တောင်းဆိုနေသူတွေကတော့ဒီသတင်းကြောက်တွေကိုအခုလိုအကျဉ်းချလိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ကန့်သက်တဲ့လုပ်ရဖြစ်ပြီးရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူနေတဲ့အခြားသတင်းကြောက်တွေကိုပါချိန်ချောက်လိုက်တာလို့ဝေဖန်ကြပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးခင်မောင်စောကတော့ဒေါန်ဆန်းစုကြည်ကအခုလိုတုံ့ပြန်မှုအပေါ်အံ့အားသင့်မိတယ်လို့ VOA ကိုပြောပြပါတယ်
။ကျွန်တော်နိုင်ငံကောက်ဆောင်ကိုကျွန်တော်တို့ဟိုဟာဝေဖန်တက်ခဲ့တာလည်းမလုပ်ချင်ပါဘူး။ဒါပေမဲ့လွန်ခဲ့တဲ့ 2015ခုနှစ်က unity ဒီပုံမှာပါပဲเนาะဒီဥပဒေပါပဲနော် unity သတင်းနောက်တွေကိုအပြည့်ပေးလိုက်တဲ့အခါမှာတော့ဒေါက်တာဆူကြီးပြောတဲ့စကားနဲ့အခုကတော့ဖြောင်းဖြောင်းကြီးဆန့်ကျင်နေတယ်လို့ကျွန်တော်ထင်ပါတယ်ဒေါက်တာဆူကြီးအဲ2015တုန်းကလွန်ခဲ့တဲ့3နှစ်ကတနည်းဆိုလို့ရှိရင်တော့အစိုးရမဖြစ်ခင်ကပေါ့ဗျာเนาะအဲခုဟိုသူပြောခဲ့တဲ့စကားကပို့ပြီးတော့လွတ်လပ်တယ်ပို့ပြီးတော့လည်းအနှောင့်အယှက်ကင်းတယ်အဲ့စကားကိုပဲကျွန်တော်တို့ကအခုအထိအပတ်တရနဲ့ညံ့လို့နေပါတယ်အဲ့ဒါပဲပြောချင်ပါတယ်
သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကလည်းနိုင်ငံတော်အတိုင်ပင်ခံရဲ့ပြောဆိုမှုအပေါ်အခုလိုတုံ့ပြန်သွားခဲ့ပါတယ
်။ဒီမျက်မျက်တရစဉ်းစားရတဲ့ကျေးဇူးတယောက်နေနဲ့တော့နားလေတယ်တရားစီရင်ရေးဘယ်လိုသွားလဲဆိုတော့တကယ်တမ်းကျတော့နိုင်ငံရေးရွေချက်တွေနိုင်ငံရေးထုံးပြချက်တွေနဲ့အမိတ်ချတာလို့ပဲကျွန်တော်တော့နားလေတယ်ဒါပေမဲ့အဲ့ဒါကိုနိုင်ငံရေးကြိုးစည်းပွားဒီခုကြောင့်ဟိုတရားစီရင်တက်တာလို့ပြောရင်တော့ကျွန်တော်တော့လက်မခံနိုင်ဒီကိစ္စမှာဘသူလှုပ်ချင်တယ်ဆိုတော့ကျွန်တော်တို့လည်းသိတယ်ဟိုဒေါန်ဆန်းစစ်ကြီးလည်းသိတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့ဒီကိစ္စမှာဒီလောက်ထိရပ်တည်စရာမလိုဘူးအမှန်တရားကဘာလဲဆိုတဲ့ဟာမျိုးကိုတိတဲ့ဓာတ်ရိုက်ကြီးတော့မဟုတ်တော့မှဒီမှားနေတဲ့ဟာကြီးကိုမှန်ပါတယ်လို့ပြောအောင်လောက်အောင်ထောက်ခံပေးရမယ်အနေထားမျိုးအချက်တွေမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်မီဒီယာကိုမျက်မှောင်ကျိုးရင်တော့မသိဘူးပေါ့နော်မီဒီယာတွေကအမြဲတမ်းဝေဖန်နေလို့မီဒီယာတွေကအမြဲတမ်းဟောင်းနေဖြစ်တယ်လို့အဲ့လိုမျက်မှောင်ကျိုးရင်တော့ဒီကိစ္စမှာပြောသလားလို့တော့သံသယဖြစ်စရာရှိတော့ပေါ့နော
်နိုင်ငံတော်တိုင်ပင်ခံဟာပြီးခဲ့တဲ့ NHK သတင်းဌာနနဲ့တွေ့ဆုံချိန်မှာလည်းအခုလိုပြောဆိုခဲ့ပူပြီးဒီအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကုလသမဂ္ဂအပါအဝင်နိုင်ငံတော်တော်များများကဒီသတင်းတော့နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြတာတွေလည်းရှိပါတယ်။ဗုဒ္ဓဟူးနေ့ကပဲရိုက်တာသတင်းတော့နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံ3လှုပ်ဆောင်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ် 17 ယောက်ကအမေရိကန်နိုင်ငံသားရေးဝင်မိုက်ပွန်ပေရိုးစီကိုစာရေးပန်ကြားခဲ့ပါတယ်။ဒီသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးလွှတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပတ်စ်ကလည်းတိုက်တွန်းပြောဆိုထားပါတယ်ရှင
်။ VOA သတင်းတော်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါနားဆင်ရမှာကမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဆက်ရှိနေတာဟာအလုတ်ကင်ရှားပါမှုလက်နက်ကင်ပြည်ပခါတွေကြောင့်ဖြစ်တဲ့အကြောင်းဒုတိယသမ္မတဦးဟန်ရီဘန်တီယူကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့စက်တမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာပြောကြားသွားပါတယ်။ဒီအကြောင်း VOA သတင်းတော်ကိုဇော်ထက်သတင်းပေးပို့ပါတယ်။
2018ဇူလိုင်လမှာထုတ်ပြန်တဲ့နိုင်ငံပေါင်း160နိုင်ငံကိုသုံးသပ်ထားရဲ့ကမ္ဘာလုံးဆိုင်ရာအစိုးရကံစားတိုင်းဆိုရင်လူကုန်ကူးမှုအခံရဆုံးနိုင်ငံ၄ထဲမှာမြန်မာနိုင်ငံကနံပါတ်18နေရာမှာရှိနေရလို့ဒီနေ့နေပြည်တော်မှာကျင်းပရဲ့အထမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးခန်းနာကိုတက်ရောက်လာတဲ့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောပါရယ်မြန်မာနိုင်ငံသားတွေကတရုတ်နိုင်ငံကိုအများဆုံးကုန်ကူအပို့ခံနေရပြီးထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းအပို့ခံနေရတယ်လို့အစိုးရကသာမှရေးထားပါတယ်။မြို့သမီးတွေကတော့လင်းကျုံဖြစ်စေဇနီးမယားဖြစ်လက်ထပ်ဖို့ဖြစ်စေရောင်းစားခံရပြီးအခုနောက်ပိုင်းငှားကိုဝင်ဆောင်ဖို့အတွက်လူကုန်ကူခံနေရတာတွေလည်းပါပါတယ်။ပြည်တွင်းလူကုန်ကူမှုမှာတော့ပြည်ထောင်စာပြုမှုနဲ့လုံမတူစစ်ကိုင်းခံရဖို့အတွက်ရည်ရွယ်ရများတယ်လို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကအခုလိုပြောသွားပါတယ
်။လူကုန်ကူသူတရားခံရတဲ့အများစုကလည်းမြို့သမီးတွေကျူးလွန်ခံရသူအများစုကလည်းမိန်းကလေးဆိုတော့မိန်းကလေးချင်းစီယုံတယ်နောက်တစ်ခုကကျူးလွန်ခံရသူတွေဟာနေ့စဉ်ဒီဘဝဟိုခမင်းစားရဖို့တနေ့စားတနေ့တရက်စားတရက်ခမင်းစားရဖို့အတွက်ကိုယ်ကဖြတ်တန်းနေရတဲ့အတွက်သူတို့မှာတခြားဘူးဒုက္ခတွေရှိကျွန်တော်တို့အားနေပါငွေ30ဟို10သိန်း30သိန်း30ဆိုတဲ့10ကနန်းဆိုတဲ့စကားကိုကြားလိုက်တဲ့အချိန်မှာသူတို့ကဘာမှမစမ်းတော့နိုင်ဘူးအဲ10ကနန်းရဲ့နောက်ကိုပဲလိုက်ပါသွားတာဒါတွေဟာစီယုံမှုတွေအတွက်အကောင်းဆုံးဟိုအားသာချက်တွေဖြစ်နေပါ
တရားဝင်စည်းရင်းတွေအရ2018ဇန်နဝါရီကနေဇွန်လအထိလူကုန်ကူးမှုအမှုပေါင်း100ကျော်ဖြစ်ခဲ့ပြီးအမျိုးသား20အမျိုးသမီး156ယောက်ရှိပါတယ်။အရွယ်မရောက်သေးတဲ့ကလေး9ယောက်ရှိပြီးစုစုပေါင်း182ဦးရှိရလို့လူကုန်ကူးမှုတားဆီးနှိမ်နေရေးရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးတပ်နောင်ကပြောပါတယ်။လူနေထိုင်မှုများရဲ့ရောင်းကုန်တိုင်းမှာအများဆုံးဖြစ်ပြီးကျူးကျော်ဒေသမှာရှိတဲ့မိန်းကလေးတွေပါဝင်ဘုသူဒ္ဒနယ်ရဲ့သူတွေအများဆုံးလူကုန်ကူးခံရတာဖြစ်တယ်လို့ဒုတိယရဲမှူးကြီးတပ်နောင်ကအခုလိုပြောပါတယ
်။ရပါလိုက်ရတယ်အချမ်းကူးပြုစစ်ကပ္ပနိုင်ငံများတို့ပဲအလောက်ကခွင့်နာရှားပါမှုဝင်ဝင်နေပါမှုသဘာဝဘေးအားတွေကြာရောက်တယ်လည်းလည်းကပြိပခတ်များဖြစ်ပေါ်မှုဆက်တယ်ဘဝရက်ဒီခုခက်ခဲစေတဲ့အကြောင်းရင်းများကြောင့်လူကုန်ကူးမှုများဆက်လက်ဖြစ်ပေါ်လည်းရှိပါတယ်
်မြန်မာနိုင်ငံရဲ့လူမှုကူးမှုနဲ့ပတ်သက်တဲ့ရင်းဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုများအနေနဲ့ဒီပါဟောဒီပါမှာထူအောင်နေတဲ့လူမှုကူးသူတွေကိုဖမ်းဆီးဖို့ခက်ခဲခြင်းဒီပါနိုင်ငံကိုရောက်နေတဲ့လူမှုခံရသူတွေကိုအချိန်မြင့်ကယ်တင်နိုင်ဖို့ခက်ခဲခြင်းနေရပြန်လဲရောက်လာတဲ့လူကုန်ကိုခံရသူတွေအတွက်ခိုင်မာတဲ့အလောက်ကိုင်းခွန်လဲပြီးဆောင်ပေးဖို့လိုအပ်ခြင်းစတဲ့စိန်ခေါ်မှုတွေဖြစ်နေပါတယ်
ဇွန်လအတွင်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဌာနရဲ့2018အစဉ်ကစားမှာမြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမှောင်ကူးမှုအဆိုးရွားဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်သတ်မှတ်ခဲ့ပါတယ်။2019ခုနှစ်ကမြန်မာနိုင်ငံကို Tier 2စောင့်ကြည့်အဆင့်မှာသတ်မှတ်ထားပေမဲ့ခု2018မှာတော့အဆိုးဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်ကိုလျှော့ချခဲ့ပြီးတရုတ်၊မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေအတူတပြေးညီအဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ထဲသွင်းသတ်မှတ်ခဲ့ရဖြစ်ပါတယ
်။ VOA သတင်းနောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။VOA American အတန်ကကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မီဇိုရန်ရောက်ဒုက္ခသည်တွေနေရပြန်ကြဖို့အိန္ဒိယအစိုးရကတိုက်တွန်းတဲ့သတင်းကိုတင်ပြခြင်းပါတယ် NCA အပြည့်အဝလက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းမီဇိုရန်ပြည်နယ်မှာစစ်ဘေးတင်းရှောင်နေရတဲ့ချင်းပြည်နယ်ပလက်ဝါမြို့ကရွာသား300လောက်ရှိပြီးသူတို့ကိုနေရပြန်ကြဖို့အိန္ဒိယအစိုးရကတွန်းအားပေးနေပါတယ်ဒုက္ခသည်တွေကတော့မတည်ငြိမ်သေးတဲ့နေမျိုးအခြေအနေကြောင့်နေရမပြောင်းခြင်းသေးဘူးလို့ဆိုပါတယ်ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကိုအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်တွင်အခြေအနေအေးချမ်းနေပြီဖြစ်တဲ့အတွက်မီဆိုရန်ပြည်နယ်ထဲကိုရောက်လာတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့အိန္ဒိယအစိုးရကနေတိုက်တွန်းနေတာပါခွန်နိုးတုံသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခြေအနေကိုခုလိုရှင်းပြပါတယ
်။အခုမီဇိုရန်ပြည်နယ်လုံတာညုနယ်နေဆက်ကြီးရောဖြစ်တဲ့မောင်ဘူချွာကြီးရောမှာဒုက္ခသည်ချင်းနေထိုင်နေတဲ့ဒုက္ခသည်ဦးရီက300လောက်ကျန်သေးတယ်။အများစုကတော့ရခိုင်တိုင်းသားတွေလို့သိရတယ်။မီဇိုရန်ပြည်နယ်အစိုးရကနေလူသားချင်းစာနာထောက်ထားမှုအနေနဲ့ဒီဒုက္ခအဖြစ်ရောက်လာကြတဲ့သူတွေကိုသူတို့စာအိတ်တွေအဝတ်အစည်းတွေလူမှုဖေ့စ်စီးတွေကထောက်ပံ့ပေးတာမျိုးတွေရှိတယ်။ဒါပေမဲ့ခုနောက်ပိုင်းမှာတော့သူတို့ကအဲ့လိုမျိုးထောက်ပံ့မှုတွေမရတော့ဘူးသိရတယ်။ဒီမီဇိုရန်ပြည်ပမှာအကြိုက်ခိုးလုံနေရတယ်ဆိုတော့သူတို့အစိုးရအနေနဲ့လည်းသူတို့မှလည်းတာဝန်ရှိတော့သူတို့အစိုးရအနေနဲ့လည်းနေမီတည်ငင်အချက်မှုရှိတယ်ဆိုတော့သူတို့ရဲ့နေမီကိုပြန်သွားချဖို့စိတ်ဆန္ဒရှိမှာပဲ
2019ခုနှစ်နိုဝင်ဘာလတုန်းကပလဝါမြို့နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ကြောင်1200လောက်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်လောင်တလိုင်မြို့နယ်မောင်ဘူးချရွာမှာဒုက္ခသည်ဖြစ်နေထိုင်ခဲ့ကြရပါတယ်ဒီထဲမှာရွာသား900ခန့်ပြန်သွားကြပြီဖြစ်ပေမဲ့ဒုက္ခသည်300ခန့်ဟာဆက်လက်တောင်းတနေပြီးသူတို့ကနေရကိုမပြောင်းချင်ဘူးလို့ညှင်းဆိုနေတာပါဒါပေမဲ့မီဆိုရန်ပြည်နယ်မှာမိခိုနေတဲ့ဒုက္ခသည်တွေအတွက်စာဝတ်နေရေးအခက်အခဲရှိနေပြီးနေရရင်းကိုပြန်ဖို့အခက်အခဲရှိနေသေးတယ်လို့ဆလိုင်းရောဘတ်ကဆက်ပြောပါတယ
်သူတို့ကထောက်ပံ့မှုတွေမရတော့ဘူးတော်တော်လေးကိုသူတို့စာဝတ်နေရေးလည်းချက်သေးနေတယ်လို့သူတို့သိရတယ်ပေါ့နော်အခုလုံးလုံးဆယ်မှာပလဲဝဒီတာမှာကနေမီတင်ငင်ကြီးချက်မှုရှိတယ်လို့ပြောလို့မရတဲ့အခြေအနေဖြစ်နေတယ်သူတို့အနေနဲ့လည်းပြန်သွားလို့ရှိရင်တိုက်ပွဲချက်ဖြစ်ရင်သူတို့အတွက်အတန်တေးဆူရင်ရတဲ့အခြေအနေဖြစ်တယ်ဆိုတော့မီဇိုရမ်အစိုးရတောင်မိုအိန္ဒိယဆူရအနေနဲ့လည်းသူတို့ကိုအတင်းအဓမ္မကြီးအမင်းတို့ပြန်လာတော့ဆိုပြီးတော့သူတို့ကိုအရန်လည်းဟိုလုံးလို့မရဘူးပေါ့လေသူတို့ရဲ့အလုံချုံကြီးတွေသူတို့ရဲ့နေမင်းအနေသားတွေကိုအရင်တီချပဲလိလာပြီးတော့အလုပ်ဖြစ်နေလို့ကျွန်တော်ထင်တယ
်မီဇိုရမ်ပြည်နယ်အစိုးရကဒုက္ခသည်တွေကိုပေးနေတဲ့ရိတ်ခါထောက်ပံ့မှုတွေရပ်ဆိုင်းထားတာကြောင့်စစ်ရှောင်ဒုက္ခသည်တွေအနေနဲ့ဖြစ်တဲ့နည်းနဲ့ရှာဖွေလုပ်ကန်စားတောက်နေကြတယ်လို့ Telegraph အိန္ဒိယသတင်းစာမှာဖော်ပြထားပါတယ်။အလားတူပလက်ဝါမြို့နယ်တွင်မှစစ်ဘေးရှောင်ရွာသားဥယျာဉ်400ကျော်ဟာလည်းဒီလပိုင်းမှာစန္ဒရိခါခက်တွေ့နေတယ်လို့ပလက်ဝါမြို့ကူညီပေးရေးဖွဲ့ဝင်ဦးကျော်အောင်ကပြောပါတယ
်။နောက်ဆုံးအခြေအနေကကုန်တီကြီးရွာကတော့ရှင်းနဝရွာမှာအင်ဂျင်68အကျူရေက300ကျော်တော့ရှိတယ်သူတို့နေရက်ကိုပြန်ဖို့မဖြစ်နိုင်သေးဘူးတီတောင်ကျေးရွာကလည်းနီးစာရွာမှာ5000လောက်ရှိတယ်ကျူရေက90ဝန်းကျင်လောက်ပဲရှိတယ်သူတို့လည်းမပြန်နိုင်သေးဘူးနောက်တစ်ရွာကတော့ကုချွန်ပြကျေးရွာကလည်းသူတို့လည်းလူဦးရေ90ဝန်းကျင်ပဲခုစင်ပေါင်းကျေးရွာမှာသူတို့လည်းခိုးလုံနေတယ်လန်တန်ရွာလည်းတင်းတင်းရွာမှာအကောင်လုံးပြောင်းလာကြတယ်သာတော်ရေကအခုလောလောဆယ်သူတို့တော်လေးတော့အခက်အခဲရှိတယ်ကျွန်တော်တို့ဒီလူမျိုးကူရေပရာဟိတအတင်းအားလည်းအရင်ကတော့ကျွန်တော်တို့ဒီလာတိုင်းလိုလိုပဲကျွန်တော်တို့ပုံမှန်ထောက်ပံ့နေတယ်အခုတော့ဟိုကအလူရှင်အားလည်းတိတ်မရှိတဲ့အခါမှာသူတို့မလ3လနီးပါးလောက်တော့ကျွန်တော်တို့ဟိုကမထောက်ပံ့နိုင်တော့ဘူးသူတို့စားဝတ်နေရေးလည်းတော်တော်လေးအခက်အခဲရှိတယ်
သူတို့ရဲ့နေရတွင်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ဖွဲ့ AA တို့အကြားအချိန်မရွေးစိုက်ပွဲဖြစ်ပွားနိုင်တဲ့အနေအထားရှိသလိုမြေမြုပ်မိုင်းအန္တရာယ်ကိုစိုးရိမ်လို့စစ်ဘေးရှောင်တွေနေရရင်းကိုမပြောင်းရေးသေးတာလို့ဦးကျော်အောင်ကဆိုပါတယ်
စက်တင်ဘာလ10ရက်နေ့ကပလက်ဝါမြို့နယ်သရိုအိုင်းနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။2020ခုနှစ်ကစပြီးရခိုင်ဒေသမှာဝင်ရောက်လှုပ်ရှားခဲ့တဲ့ရခိုင်တပ်မတော်ဟာဝါတာဖွဲ့ယူဒီယူအက်စ်အူဆောင်တဲ့
ရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပတ်ခါတွေကအစမြခိုင်ပြည်နယ်အကျပ်တဲအဆုံပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမြည်ရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလဲထွက်ပေါ်နေပါတယ်။အန်အဒီပါတီဦးဆောင်တဲ့ရတ္တာဆွေရလက်ထက်မှာအမျိုးသားပြည်လဲသိမြည်ရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပေါက် င်းမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@boenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဗီယိုရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒုစလောင်းကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာတရင်ချင်းတို့ကိုကုအောင်လွင်ဦးပြောပြပေးပါအောင်ဗျာ။
အမေရိကန်ရှိဘက်ချံကိုဝင်ရောက်ဖို့ရှိနေတဲ့ Florence Hurricane မုန်တိုင်းဟာအပြော့သွားပြီးမဲ့ကြီးမားတဲ့အရွယ်စားနဲ့မိုးသက်လေပြင်းနေကြောင်းမုန်တိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေအတွက်အန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်တွေသတိပေးထားပါတယ်။တောင်မြောက် Carolina ပြည်နယ်နှစ်ခုကြားနယ်စပ်ကကန်ရိုနာဒေသကို Hurricane မုန်တိုင်းဒီညနောက်ပိုင်းတမမဟုတ်မနေ့စောပိုင်းဝင်ရောက်လိမ့်မယ်လို့လည်းအမျိုးသား Hurricane ဌာနကခန့်မှန်းထားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကဖြစ်ဖြစ်ဂျာဝင်နှောက်ရှက်လာခဲ့ရင်ဟန်တားနိုင်အောင်အရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဂျာဝင်နှောက်ရှက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်မှုတွေနဲ့အရေးယူတုံ့ပြန်သွားမယ့်အမိန့်တရားကိုတော့နိုင်ငံတော်အရေးပေါ်အခြေအနေတရားဖြစ်ကျင်းညာပြီးမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။ဒီကမ်းပြင်းရဲ့ချက်တဲ့ကိုစိုးရအနေနဲ့တနည်းတစ်ပုံကန်တွဲဖြစ်ရှင်းနေတဲ့နီလန်းတွေရှိကောင်းရှိခဲ့နိုင်ကြအောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟဆတ်စုကြည်ကပြောဆိုလိုက်ပါတယ်။အခြေအနေကိုဒီထက်ပိုကောင်းတဲ့နီလန်းတွေနဲ့ကန်တွဲဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာတွေရှိမယ်။ရေရှည်တင်ငင်ရင်းနဲ့ငင်းချင်းရေးအတွက်ဘက်ပေါင်းစုံကနေမြင့်မြတ်တာစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကကမ္ဘာစီးပွားရေးနီနော့ဖလေဝဲ WEF မှာဒေါ်ဟဆတ်စုကြည်ကပြောဆိုလိုက်တာပါ။တရားဥပဒေစိုးမိုးရေးကအလုံးတွေညီညွညီမြတ်ဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရက်ပြန်နိုင်အောင်စီစဉ်ဖို့နိုင်ငံကတာဝန်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အနာရဲ့85ရာခိုင်နှုန်းသာရရှိထားကြောင်းလည်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညူကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Vesco Volorek ဖြစ်ပါတယ်။UAE American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းလိုမီတာ19.25ရုပ်အနီးထုတ်လွှင့်နေတာဖြစ်ပါတယ် UAE ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်7:00ကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.